ဥစဉ်တော့ဒီဩဝါဒပြီးကြပြီအခွင့်အဝေးတစ်ခါပြီးရဲ့အခုလိုစက္ကန်သိမ်းသွားတဲ့အခါကျတော့ဩဝါဒတစ်ခါပြီးရဲ့အဲ့တော့ဩဝါဒပြီးတယ်ဆိုတာကဥစဉ်တော့သိတာတော့ဒါဆုံးမတာကပြောတာပါလေ။ဘာဖြစ်လဲဆိုတော့ဒီဒီတက္ကာတက္ကမတွေကိုသုံးသင်ဆုံးမရအဲ့တော့သုံးသင်ဆုံးမရတဲ့အခါကျတော့ဥစဉ်တော်ကဒီဘက်မှာဘာနဲ့ဆုံးမလဲဆိုတော့တရားနဲ့ဆုံးမရဒီတရားနဲ့ဆုံးမမှာကဥစဉ်တော်ဒီအကျင့်နယ်ထဲမှာကျတော့တရားနဲ့ဆုံးမမှာရတယ်လောကမှာကျတော့တရားနဲ့တရားပြောဆိုဒါဆုံးမတယ်ပေါ့ပစ္စတ်နဲ့ပြောဆိုဆုံးမဥစဉ်တော်ဒီတရားကျင့်နဲ့အကျင့်နယ်ထဲကျတော့ဥစဉ်တော်ဆုံးမတယ်ဆိုတာကယောဂီတွေကိုတတိပေးရဘာလို့တတိပေးလဲဆိုတော့မိမိတို့ဖြစ်တဲ့ဒီရုပ်အစဉ်စိတ်အစဉ်လေးတွေကိုတတိပေးတယ်အဲ့လိုတတိပေးတဲ့အခါကျတော့မိမိတို့ရဲ့အတွင်းထဲဖြစ်ပေါ်လာတဲ့ဥစဉ်တော်ရဲ့စိတ်တွေပေါ့ဒီဒေါသစိတ်တွေလောဘစိတ်တွေမောဟစိတ်တွေသမာနာစိတ်တွေဒီစိတ်တွေကိုဆုံးမရကိုယ်စိတ်ကိုဆုံးမရသည်ဒါတရားအထုတ်တယ်ဆိုလဲဒါတနည်းအားဖြင့်ဒါပြောရတာပေါ့အဲ့တော့ကိုယ်စိတ်ကိုတတိထားပြီးတော့ဆုံးမလိုက်တဲ့ဆုံးမတော့မှဦးဇင်းတို့ရဲ့အတွင်းထဲစိတ်လေးတွေကတဖြည်းဖြည်းနှုံညက်သိမ်မွေ့လာရတယ်အဲ့တော့နှုံညက်သိမ်မွေ့လာတဲ့အခါကျတော့အဲ့မိမိတို့စီလောကမှာအတိုက်တနဲ့တွေ့ကြအခါကြတော့လေအရင်ကတော့ဒေါသစိတ်တွေတိတ်မရှိတော့ရှိတော့ရှိတယ်ပေါ့ရှိပြမဲ့တော့အရင်ကတော့ရှိညော့သွားတယ်ကိုယ့်ရဲ့ဒေါသစိတ်တွေညော့သွားတယ်လောဘစိတ်တွေညော့သွားတယ်မောဟစိတ်တွေညော့သွားရအဲ့ဒါလိုညော့သွားအောင်လို့လေမိမိတို့စီပေစိတ်သာဖြစ်ဖြစ်သက္ကံနဲ့ဝင်ပြီးတော့တရားတွေအားထုတ်ကြ။အဲ့တော့သက္ကံနဲ့ဝင်ပြီးတော့တရားအားထုတ်ပြီးမဲ့ဒီသက္ကံတစ်ဘွယ်တစ်ဘွယ်ဖြစ်ဖို့လည်းမလွယ်ပါဘူး။အခုတော့သက္ကံဘွယ်ဖြစ်မြောက်အောင်မှတ်တည်ဖို့လည်းမလွယ်ပါဘူး။အဲ့သက္ကံဘွယ်မှတ်တည်တဲ့သူရှိရင်တော့လည်းတရားထိုင်မဲ့တရားအားထုတ်မဲ့သူမရှိရင်လည်းမရဘူးအဲသက္ကံမှတ်ကြည့်ပြီးတော့ဝေဒီအကုန်ခံပြီးတော့မှတ်ကြည့်တဲ့လူရှင်ရှိတယ်တရားအထုတ်တဲ့လူရှိတယ်အဲ့တော့တရားကျင့်တဲ့လူရှိပြီးတော့တရားပြတဲ့လူမရှိရင်လည်းမဖြစ်ပါဘူးဒါကြောင့်မို့သက္ကံဘွယ်တဘွယ်တဘွယ်ဖြစ်ကုန်ရလဲမလွယ်ပါဘူးရောပြီတယ်အခုသက္ကံဘွယ်ဖြစ်မြောက်သွားတာလဲအဖက်ဘက်ကအကောလုံးသူ့နေရာနဲ့သူဒါနေရာတောက်ဆုံးမှာကိုယ်နေရာနဲ့ကိုလုံးလို့လေဒီသက္ကံဘွယ်အောင်မြင်သွားရအဲ့တော့ဦးဇင်းတို့လည်းဒီဒီလိုသက္ကံဘွယ်ဖြစ်လို့ဝင်တဲ့အခါကျတော့လေမိမိတို့အတိတ်ကတော့အတိတ်ကအဲ့လက်မှတ်ဥရာခဲ့လို့လည်းဥစဉ်တို့တွေဒီအခုတော့ပြန်ပြီးတော့ဆုံးပြကြရအတိတ်တခုတော့ဒီနေရာမှာဒီလိုအချင်းဒီလိုခါရောက်လို့ရှိရင်ဒီတရားကိုကြည်ကြအားထုတ်မယ်အဲဥစဉ်တို့ကလည်းလာပြပြီးပါဆိုပြီးတော့အတိတ်ကောဒါတရားနဲ့တရားဂတိစကားတွေရှိခဲ့ဒီစကောဝင်မှုကိုလက်မှတ်တွေထိုးရခဲ့လို့အခုတော့ဆုံးရအဲ့လိုဆုံးတဲ့အခါကျတော့ဒီနေ့ဆိုလို့ရှိရင်ဒါဦးဇင်းတို့တို့အတိတ်ဘဝတစ်ခုမှဆုံးရှုံးခဲ့တဲ့ထိုးရခဲ့တဲ့လက်မှတ်တွေဒါဒီနေ့ပြီးပါပြီထိုးရခဲ့တဲ့လက်မှတ်တွေပြီးပြီဦးဇင်းတို့ဆုံးရတဲ့တိုင်းတိုင်းအတိတ်ဘဝတရားအထုတ်မယ်ကျင့်ကြံမယ်ဆိုပြီးတော့စာချုပ်တွေချုပ်ထားခဲ့ရတယ်ဒါဒီနေ့မှဒါစာချုပ်တွေလည်းပြေပါပြီအဲ့လိုပြေသွားတဲ့အတွက်အခုတရားအထုတ်တဲ့ယောဂီတို့တွေဥစဉ်တို့တရားပြရတဲ့ဒီဥစဉ်တွေ ဆရာလေးတွေဒီသိမိတော့တယ်အခုတွေ့မြင်ရတာဒီဒါဘယ်လိုပြောလဲဆိုတော့ဒါနောက်ဆုံးပေါ့ဒါနောက်ဆုံးတွေ့ဆုံးခြင်းပါအဲ့တော့တွေ့ဆုံးရတဲ့အတွက်အဲနောက်တွေ့တဲ့အခါကျတော့လေအဲမိမိတို့တွေဒီလိုရုပ်မျိုးတွေမတွေ့တော့ပါဘူးဒါဖြစ်လို့မတွေ့လဲဆိုတော့ဒီဥစဉ်တို့ဒီတရားကျင့်တာဒီဒီအနိစ္စကိုမြင်အောင်ကြည့်ရတာကိုအနိစ္စကိုမြင်အောင်ကြည့်ရတာဆိုတော့ဥစဉ်တို့ဒီတရားကျင့်တဲ့ယောဂီတွေတရားပြတဲ့ဥစဉ်တို့တွေဒီဒီလိုတွေ့ဆုံဘုံမျိုးပေါ့ဘယ်တော့မှမတွေ့ဆုံတော့ပါဘူးအခုလိုတွေ့ဆုံခြင်းဟာနောက်ဆုံးတွေ့ဆုံခြင်းပဲနောက်တွေ့ခြင်းလည်းဆိုလို့ဘယ်တော့ကမှပြန်မတွေ့ရတော့ယောဂီတွေလည်းဥစဉ်တို့ကိုပြန်မတွေ့တော့ဘူးဥစဉ်တို့ကလည်းယောဂီတွေကိုပြန်ပြီးတော့မတွေ့ရတော့ဘာဖြစ်လို့မတွေ့ရလဲဆိုတော့မသိလို့ရှိလို့ရှိရင်တော့တမျိုးထင်နေရပေါ့ဥစဉ်တို့တရားအထုတ်တော့ကဆရာတော်ကြီးပြောတယ်အဲ့လိုဟောလို့ရှိရင်ဘယ်လိုဖြစ်လဲဆိုတော့စိတ်ထဲမှာအငြင်းပြီးတော့ဝမ်းနဲ့စိတ်ပြေဘယ်လိုပေါ်လဲဆိုတော့ဟောဆရာတော်နဲ့တွေ့ရဒီတစ်ခါဒါနောက်ဆုံးအချိန်ပဲပြောတယ်ဒီစကံမိဝရတော့ဟောဆရာတော်ပဲပြန်တော့မလားထင်ခဲ့အမှန်မှာတော့မဟုတ်ပါဘူးဟောအနိစ္စကျက်ကိုပြောတယ်အနိစ္စကျက်ကိုပြောတော့ဥစဉ်တော့အနိစ္စကျက်ကိုသဘောမပေါက်တဲ့အခါကျတော့အဲဥစဉ်ထင်တယ်လို့ရောပြီတယ်လည်းတချို့ထင်မှာပဲဟောဥစဉ်ကတော့ပြောတယ်နောက်ဆုံးတွေ့ဆုံးပြီးမယ်အဲတို့စကံမိလို့ပြန်သွားရင်လည်းအဲပြန်တော့မလားမလားမတွေ့ရဘူးဆိုတော့အမှန်မှာတော့မဟုတ်ပါဘူးအခုတွေ့တာဒီအခုရောက်တဲ့အခုလေဒါတွေ့ဆုံးရတာနောက်ဆုံးကြည့်ရတကယ်လို့ဒီအကြောင်းဉာဏ်ညွတ်လို့နောက်နှစ်ခါဒီမှာပြန်ပြီးတော့ဆောင်တွေ့ခဲ့လို့ရှိရင်နောက်နှစ်ခါတွေ့တဲ့ရုပ်ကြီးဒါနောက်ရုပ်တဲ့ဆက်ရတဲ့တွင်လည်းပြန်တွေ့ရအဲ့လိုပြန်တွေ့ရတဲ့အတွက်ရုပ်တွေလည်းမတူတော့ဘူးစိတ်တွေလည်းမတူတော့ဘူးရုပ်တွေစိတ်တွေမတူတော့ဘူးရုပ်တွေဆက်ရတဲ့တွင်လည်းကြံမေးတော့တွေ့ရဒီလိုရုပ်မျိုးဒီလိုစိတ်မျိုးစီမိမိတို့တွေ့ကျင်တော့လဲဘယ်တော့မှမတွေ့ရအဲယောဂီတွေကိုလည်းဦးကျင်တော့တွေ့သည်ဒီလိုရုပ်နဲ့ဒီလိုစိတ်မျိုးကိုပြန်မတွေ့ရတော့ဘူးနောက်နေ့ကအကြောင်းရင်းညွတ်လို့ပြန်ဆောင်တဲ့အခါကျတော့ယောဂီတွေဦးကျင်တော့တရားပြလို့လာထုတ်တော့လဲမိမိတို့လာတာဒီဒီယောဂီနဲ့ကမရှိတော့အနိစ္စလည်းပါသွားတဲ့အတွက်အဲနောက်စကံပြုလို့ဒီတရားလာအထုတ်လို့စကံနဲ့ဝင်လို့ရှိရင်နောက်ရောက်တော့လဲနောက်ခန္ဓာအတက်နဲ့တွေ့ဆုံကြရတာဖြစ်တဲ့အတွက်ဒါဥစဉ်ရဒီလိုယုတ်စင်နာစင်ဒီလိုတွေ့ဆုံခြင်းမျိုးဘယ်တော့မှမတွေ့ရဘူးလို့ဒါဥစဉ်ဟောဆိုလိုတာပါဒါဥစဉ်တို့လည်းမသိခင်တော့ဖြစ်ခဲ့တယ်အနိစ္စကိုသဘောမပေါက်တော့အခုတော့ဥစဉ်တို့လည်းဒီအနိစ္စကိုတဖြည်းဖြည်းကျင့်ရင်းနဲ့သဘောပေါက်လာတဲ့အခါကျတော့ဒီရုပ်ရှင်နဲ့ညကကြောင်းလဲနေတာကိုကြောင်းလဲနေတဲ့အတွက်ဦးဇင်းတို့ရဲ့ရုပ်ရှင်ရောဂီတွေရဲ့ရုပ်ရှင်တွေဘလောက်တော့ကြောင်းလဲနေတယ်ဆိုလို့ရှိရင်ခရရလည်းဟောရခဲ့တာကိုဒီလည်းတော့ပြက်ရှက်တက်လိုက်ပြီးမှရုပ်ကလေး9တော့နှံကလေးတစ်သိန်းဒီချုပ်ပြက်ကြောင်းလဲရတယ်လို့ဟောရခဲ့ဒါဥစဉ်တို့ကတော့ဒါတော့မသိဘူးပေါ့ဒါတော့မသိပေမဲ့လို့ဒီဥစဉ်တို့ရဲ့လက်ဖြစ်တစ်ချက်ကြီးတဲ့ဒီလက်ဖြစ်တစ်ချက်ဆိုင်လေးမှာလေဒီရုပ်ဥစဉ်စိတ်ဥစဉ်တွေအများကြီးချုပ်ပြောက်သွားဥစဉ်တို့ဒါပြီးလို့ချုပ်ပြောက်သွားလေဆိုတော့ဒီကြားတဲ့အပေါ်မြင်တဲ့အပေါ်နားတဲ့အပေါ်စားတဲ့အပေါ်မှာကိုချုပ်ပြောက်သွားရအများကြီးပြက်စီသွားနာနဲ့အတန်နဲ့တိုက်တဲ့အပေါ်မှာလည်းဒီအတန်ကိုကြားလိုက်တယ်အဲ့ဒီအတန်ကိုကြားလိုက်တဲ့အပေါ်မှာမသိလို့ရှိရင်တော့ကြားလိုက်တာနဲ့သိပြီးသားပေါ့ဒီတရားရဲ့ကျင့်တဲ့အခါကျတော့ဒီအတန်တသာအပေါ်မှာဒီသွားပြီးတော့သိဖို့ကြတော့အကြာကြီးဖြစ်သွားရဥစဉ်တို့ဒီခန္ဓာဘောပြန်သိသွားတဲ့အခါကျတော့ဘာဖြစ်လို့ကြာသွားတယ်ဆိုတော့နာနဲ့ဗန္နတိုက်နာနဲ့ဗန္နတိုက်လိုက်တဲ့ခါကျတော့ဥစဉ်တို့ရဲ့ဒီနာအကျိုး အပြင်းအပန်းလာတိုက်လိုက်တိုက်လိုက်တဲ့အခါကျတော့ဒီအတိုက်ကျတဲ့အခန္ဓာနဲ့နှစ်ခုတိုက်လိုက်တိုက်လိုက်ရောအဲ့ဒါပါတခါတည်းသူစဉ်တို့တရားထမင်းနဲ့ညင်လာကြတော့ဟောရတဲ့ဆိုအမုံကြီးဖြစ်သွားရအဲ့တော့အမုံကြီးဖြစ်ပြီးတော့ပြန့်ကျဲသွားအမုံကြီးရဲ့အဲ့လိုပြန့်ကျဲသွားပြီးတော့ဖြစ်တဲ့အမုံကြီးရဲ့တစ်ဖြည်းဖြည်းပြန်စုမြောက်လာတာဖြစ်တဲ့အမုံကြီးရဲ့ပြန်စုအဲ့တော့မြောက်လာတာဖြစ်တဲ့အမုံကြီးဖြည်းဆိုရင်ဆိုရင်ဆိုရင်ဆိုရင်နဲ့တမောင်ပြန်ဖြစ်သွားတော့မှအဲ့တော့မှကြားတဲ့ဒီတိတိလို့ရဒါဥစဉ်တို့ဒီခန္ဓာမှာအဲ့ဒီလိုမြင်တဲ့အခါကျတော့ဟောတိတတိတိဖို့ကမလွယ်ပါလားတော်တော်ရှောက်လို့ပဲဒီမြင်သွားတဲ့အခါကျတော့မှမြင်ခင်တော့ကတော့ကြားလိုက်တာနဲ့သိပြီးသားကြားလိုက်တာနဲ့သိပြီးသားဖြစ်အဲ့ဒါကြောင့်မို့ဒီအမုံလေးကိုမြင်သွားတဲ့အခါကျတော့တမောင်မှာတိတတိမှာဒီစိတ်အစဉ်လေးတွေပေါ်လာဟောနှစ်ခန္ဓာလေးပါပြုတ်ခန္ဓာတစ်ပါးတမောင်မှာတိတတိမှာခန္ဓာ၅ပါးဆိုတော့ဒီလည်းရတဲ့ပြမြင်လိုက်တဲ့အခါမှာအမုံရပြောင်းသွားတာဖြစ်တော့စိတ်ကလည်းဘလူပြားနေတာပဲဒါဥစဉ်တို့ဒီအမုံမောင်ကမြင်ခဲ့တဲ့အခါကျတော့ဒါကြောင့်မို့ဖရာဟောရခဲ့တယ်ယုတ်ပတိ၅တော့နှံကတိတသိန်းဒီလည်းရတဲ့ပြဆက်တက်လက်ဒီမှာချုပ်ပြောက်လို့ဆိုတယ်ဒါဥစဉ်တို့ကြတော့မသိဘူးပေါ့များတာကသိတယ်ကိုဒီမှာကျင့်ရင်းနဲ့ပြစ်ပေါ်တဲ့အပေါ်မှာများတာကသိတယ်အဲ့ဒါကြောင့်မို့ဒီတရားကိုကျင့်တဲ့အခါကျတော့ရောပြီးတော့တည်းလေကျင့်ရင်ကျင့်ရင်လည်းကိုယ့်ရဲ့အတိတ်ကပါရမီဓာတ်ခံပါတော့ဒီတရားတွေကိုသိလာမြင်လာလိမ့်မယ်ဒါကြောင့်မို့ဘယ်စိတ်သာဖြစ်ဖြစ်ပေါ့ကိုယ်စဉ်တို့စိတ်သာမှမဟုတ်ပါဘူးဘယ်စိတ်သာပဲဖြစ်ဖြစ်ဒီတရားတွေကိုအကျင့်ကြံအထောက်လို့ရှိရင်ကိုယ့်ရဲ့ဒီပြရတဲ့ဆရာသမားတွေရဲ့အပေါ်မှာပေါ့ပြရဲ့ဆရာသမားတရားအပေါ်မှာကိုယ့်ရဲ့ဝိနည်းမှားလို့ရှိရင်ကျွတ်ပါလေဒီတရားတွေညံညာရရဝိနည်းမမှားလို့ရှိရင်တော့ကျွတ်တော့ကျွတ်မယ်ဒါမှကြားရဝိနည်းမမှားလို့ရှိရင်ဒါဥစဉ်တော့အခုပြတယ်ဥစဉ်နေဆရာလေးတွေပြရမယ်လို့ဟောဥစဉ်ကပြောလို့လွတ်သွားတဲ့ယောဂီရှိတယ်အဲဆရာလေးတစ်ပါးပါးပြောလို့လွတ်သွားတဲ့ယောဂီရှိတယ်ဒါသူဝိနည်းမှာတော့လွတ်မြောက်ပါဝိနည်းမှာမှလို့ရှိရင်သွားပြီးတော့ပြောကြည့်ပြီးနားမှာသွားပြောမလွတ်ဘူးမလွတ်ပဲနဲ့လေနာမည်ပြီးတော့ဒေါသဖတ်တာပဲဖတ်ခြင်းဘာဖြစ်လဲဆိုတော့ဝိနည်းမှာမှမှလာဘူးဝိနည်းမှာလို့ရှိရင်ပြီးနားနဲ့သွားပြီးတော့တလုံးလုံးနှလုံးလုံးပြောလိုက်တာနဲ့သဘောပေါက်ပြီးတော့လွတ်သွားတယ်အဲ့ဒီရောပြီးရဲ့အဲ့ဒါလေဥစဉ်တော့ဆိုဒီတရားအထုတ်တဲ့ခါကျတော့သိလာရတယ်အော်တရားအထုတ်တယ်ဆိုတယ်ဝိညာဉ်မှာဒီတရားတွေကိုသဘောပေါက်ပြီးတော့လွတ်ပဲဝိညာဉ်မှာမှလို့ရှိရင်တော့ဘလောက်ပဲဥစဉ်တို့တရားနဲ့ဘလောက်ပဲဟောဟောဘလောက်ပဲပြောပြီးပြောပြီးမလွတ်ရောက်ပါဘူးဒါကြောင့်မို့အခုတရားကျင့်တဲ့ယောဂီတွေလည်းအခု9ရက်အတိတ်ထံတရားစခန်းကပြီးသွားပြီဆိုတော့ဒါမနက်ပိုင်းအာယုံတထိုင်ထိုင်ပြီးလို့ရှိရင်ဒါကိုယ့်အိမ်ကိုကိုပြန်ရောက်ကြတော့မှာအဲ့တော့ကိုယ့်အိမ်ကိုကိုပြန်ရောက်လို့ရှိရင်ဒီတရားတွေကိုလည်းဆက်ပြီးတော့နေပြီးတော့ဟိုအားထုတ်ကြအောင်ပါပဲကိုယ့်အိမ်မှာကိုလေအားကလောက်ပြီးတော့နေခင်တော့ဒီဆရာကြီးတို့ခင်မင်းခေါ်သွားတယ်လို့ဒီတရားဆိုတဲ့ဓမ္မကတော့ပြီးလိုက်တာပဲဒါပဲတရားဆိုတဲ့ဓမ္မပြီးလိုက်ပြီမင်းတို့ကိုယ့်အိမ်ပြန်ရောက်လို့ဒီတရားဓမ္မကိုဆက်ပြီးတော့အာမထုတ်ဝင်လေဒီတရားဆိုတဲ့ဓမ္မဆိုတဲ့ဒီတရားတွေလည်းတစ်ပြေးလေးကိုယ်လည်းဝေးသွားရလောကမှာဒီဓာတ်သက်ကိုနေ့တိုင်းပြေးတဲ့ဓာတ်ဒီခါတဲ့ထက်လန်းထက်တယ်ကိုယ်အချိန်မရွေးလိုသလိုသုံးလို့ရတယ်အဲ့ဒီဓာတ်ကိုနေ့တိုင်းမပြေးဘဲနဲ့ပြစ်ထားလိုက်တန်ကြီးတက်ပြီးတော့သုံးလို့မရဘူးလို့ဒါဥစဉ်တို့တရားကျင့်တဲ့ယောဂီတွေဒီလေကိုယ်တရားတော့ကျင့်နေစကားရှိတယ်အဲစကားရှိရုံကျင့်ပြီးတော့ကိုယ်အိမ်ပြန်ရောက်တဲ့အခါကျတော့အလင်းကျင့်ကျဲသွားလို့ရှိရင်လည်းတရားထုတ်တာကျဲသွားရင်လည်းကိုယ်ကျင့်နေတဲ့တရားတွေကြီးအချင်းချင်းနဲ့ကိုယ်နဲ့ဝေးဝေးသွားရဝေးပြီမှလို့ကိုယ်ကျင့်ပြီးသား ရပြီးသားတရားကတော့မပြောက်ပြေတော့ဒါမှကိုယ်ရှိကိုတရားတွေဆက်ပြီးတော့ဟိုမသိရတော့ဘူးတရားတွေဆက်ပြီးတော့မသိရတော့ဘူးမှန်မြင်ရတော့ဘူးအဲ့လိုမသိရမမြင်ရတာဖြစ်တဲ့အတွက်ကိုယ်ရင်ရဖို့ရှိရင်လည်းအချိန်ပေါ်ရတယ်လို့နိုင်ဝဲရရင်နိုင်ဝဲတဏှာရရင်တဏှာကြီးအားတဲ့အချိန်လေးကိုအစဉ်လကမာမလေးအားထုတ်လို့ရှိရင်ဒီတရားတွေကပြင်ပြီးတော့တစ်ဖြည်းဖြည်းသွားရင်လာရင်လက်ဝန်းကရင်နဲ့သိလာကြမှာဖြစ်ပါလေယောဂီဒါကြောင့်မင်းတို့ဆိုရင်ဒီအိမ်ကြရောက်တဲ့အခါကျတော့ဦးဇင်းတို့ဒီလိုစကန်တိုင်းဝဲတွေတိုင်းဝဲတွေကြတော့ဆရာတော်ကြီးဟောတဲ့ဥပမာလေးပေါ့အဲ့ဒီဥပမာလေးတစ်ခုဟောပြီးသွားလို့ရှိရင်စကန်တိုင်းကြတာပေါ့ဦးဇင်းတို့ဘယ်လိုဆရာတော်ကြီးဟောပြီးလဲဆိုတော့ဦးဇင်းတို့စကန်တိုင်းရဲ့အခါကျတော့ဒီကျမတကောင်ကတဲ့တနေ့ကိုဥတလုံးဥအဲ့တော့တနေ့ကိုဥတလုံးတလုံးဥတဲ့အခါကျတော့ဆယ်ရက်ရောက်တော့ကြက်ဝါဆယ်လုံးဖြစ်သွားအဲ့ကြက်ဆယ်လုံးဖြစ်သွားတဲ့အခါကျတော့အဲ့ဒီကျမကစက်တင်ထဲမှာဝက်သူ့ဥတွေကိုသူဝက်တာပေါ့ကျမကြီးရဲ့အဲ့တော့ကျမကသူ့ဥတွေကိုသူဝက်တဲ့အချိန်မှာအဲ့ဒီကြက်ကိုမွေးတဲ့ကြက်ရှင်ကဒီကြက်ဥတွေကိုအကုန်လိုက်ထုတ်ကြက်ဥတွေကိုအကုန်လိုက်ထုတ်ပြီးတော့ဘဲဝီထည့်ပလိုက်ပါဘဲဝီထည့်ပလိုက်တဲ့အခါကျတော့ဒီကြက်မကတော့သူ့ဥတွေပဲထင်းပြီးတော့ဝတ်တာပဲကြက်မကြီးကတော့သူကဝတ်ကမှအမျိုးကတော့ဝတ်တာတော့ဒီကြက်မကတော့အဲ့တော့ဝဲတဲ့အခါကျတော့ကြက်ဥတွေကိုဘဲဝီပြောင်းပြီးတော့ထည့်ထားတဲ့အခါကျတော့ကျမကပို့ပြီးတော့ဝက်ကကျဲဦးနဲ့ဘဲဦးဘဲဦးကအခေါ်အားထူတာဟုတ်အခေါ်ထူတဲ့အခါကျတော့ကျဲဦးကြတော့နပတ်တော့ဝက်ကတာပေါ့ဘဲဦးကြတော့သူ့နဲ့တပတ်ပို့ပြီးတော့ဝက်ကတဲ့အခါကျတော့ကျမကအဲဒီလိုဝက်တာကြာသွားတဲ့အခါကျတော့ဒီဘဲဦးထက်တော့ဒီတပတ်တော့ကိုယ်ဝက်ကတဲ့အခါကျတော့ညနာနေုံကဟာတော့ဖြူထွက်သွားပါဒီကြက်မကြီးကပို့ပြီးတော့ဝက်ကတဲ့အတွက်အဲ့တော့တခါရတဲ့သူကဒီတစ်ပတ်ကြကြောနှစ်ပတ်လောက်ကြတော့အသံပြေးတာပေါ့ကြက်ရဲ့သဘာဝဥရိယကလေးတွေညံညံထွက်အောင်အသံပြေးပြီမဲ့လို့နှစ်သတင်းလောက်နဲ့အသံမကြားရမကြားတဲ့အခါကျတော့ဆက်ဝဲအဲ့လိုဆက်ဝဲလိုက်တဲ့အခါကျတော့ဒီ၃တင်းပြည့်တဲ့အခါကျတော့အဲ့တော့အထက်ကအတန်လေးတွေကြားလိုက်ရအဲ့လိုအတန်ကြားတဲ့အခါကျတော့ဒီ၃တင်းပြည့်ဆိုတော့အဲ့ဒီဘဲတွေကပေါက်လာအဲ့ဘဲတွေပေါက်လာတဲ့အခါကျတော့ကျမကြီးကတော့အဲသူ့ရဲ့ခလေးပဲထင်တာပေါ့ဒီကျမကသူဥဒောင်းကလည်းသူ့ဥတွေသူ့ဥတွေဥပြီးတော့ဝတ်တယ်ဝတ်ပြန်လိုက်တော့သူ့ရဲ့ဥကိုနိုင်ပြီးတော့ဘဲဥတွေထည့်ထားလိုက်တာကိုဒီကြက်မကြီးကမသိချာဘူး။အဲ့မသိတဲ့အတွက်ဘဲလေးတွေကပေါက်လာတော့ဒီဘဲလေးတွေပေါက်လာတဲ့အခါကျတော့ဒီဘဲလေးတွေပေါက်လို့စုံလဲစုံသွားတော့အောက်ဝင်ရောက်။အောက်ရောက်တဲ့အခါကျတော့ကြက်မကြီးကဒီဘဲလေးတွေနဲ့နိုင်ပြီးတော့သွားတာပေါ့ပုံပေါ်မှာ။အဲ့ဒီမှာပုံပေါ်မှာသွားရင်သွားရင်လည်းဒီပဲလေးတွေရဲ့ဒီကြက်မကြီးရဲ့တွားရင်တွားရင်လည်းရေကံပိနာရောက်တော့ရေကံပိနာရောက်သွားတဲ့အခါကျတော့တခါတည်းပဲလေးတွေကရေတော်ထဲကိုဆင်းသွားကန်ထဲကိုဆင်းသွားကန်ထဲကရေထဲကိုဆင်းသွားတဲ့အခါကျတော့ဒီကြက်မကြီးကတခါတည်းခေါ်တာပေါ့ပဲလေးတွေကိုသူ့ခလေးထင်လို့ပြီးတော့ဒီရေတော်ထဲဆင်းလို့ရှိရင်ရေနှင်းပြီးတော့ဒီဒီမှာဆိုလို့ကြက်မကြီးတော့ပြန်ခေါ်တယ်ပြန်ခေါ်ပြီမဲ့လို့ဒီဘဲဆိုတဲ့အမျိုးကဒီရေတော်ထဲမှာပျော်တဲ့အမျိုးဖြစ်တဲ့အတွက်ကြက်မကြီးဘလောက်ပဲပုံပေါ်ဟာလို့ခေါ်ခေါ်ဒီဘဲလေးတွေကရေတော်ထဲမှာပဲသူ့ဘာသူကူးခတ်ပြီးတော့ဘန်တကောင်နဲ့တကောင်ထိုးလိုက်ဆိတ်လိုက်ပျော်နေကြတယ်တဲ့ဒါလည်းဥစဉ်တော့တရားအားထုတ်ခဲ့ကောင်းပါလေဆရာတော်ကြီးဒါဥစဉ်တော့ ဟောခဲ့တဲ့ဥစ္စာကိုရောပိတေတဆင်းပြန်ပြီးတော့ဟောပြတယ်။အဲ့ဒါလည်းဘာလို့ဆိုလိုရလဲဆိုတော့ဥစ္စံတို့တရားကျင့်တဲ့ရောပိတေကိုဆိုလိုပြီးတော့ရည်ရွယ်ပြီးတော့ဟောရတဲ့ဒီဥပမာသာရကလို့ဖြစ်ဘလိုဥပမာသာရကဒီခန္ဓာကိုပြန်ရောက်လဲဆိုတော့အခုမိမိတို့လည်းဒီခုနှစ်ရက်မှာတော့ဒါဟိုကြက်မကဘေးဥတွေကိုအပူပေးပြီးတော့ဝတ်ကြတယ်လို့အခုတရားအထုတ်တဲ့ယောဂီတွေလည်းဒီခုနှစ်ရက်မှာတော့ဒီအာနာပါဒဓာန်တွေကိုခြုံပြီးတော့တေဇောဓာတ်ဆိုတဲ့အပူပေးပြီးတော့ဥစဉ်တို့ဆိုမိမိတို့ကိုဆွဲပေါ်လာတယ်အာနာပါဒဓာန်တွေလည်းအဲ့ဒါလိုဆွဲပြီးတော့ခေါ်တဲ့အခါကျတော့မိမိတို့ဝေဒနာတွေတက်တဲ့အခါကျတော့ဒီအတွင်းထဲအစိတ်လေးရဲ့လောကတွေရောက်ပြီးတော့ဒီရုပ်မှာအဲတချို့မျက်နှာတွေဝေဒနာတွေတက်လွန်လာကြည့်တော့မျက်နှာတွေမှာတခါတည်းနေရဲပြီးတော့နေနေရဒါအောက်ကအပူပေးပြီးတော့ဝတ်ထားလိုက်တာဟုတ်ဦးစင်းတော့ဝတ်ပေးလိုက်တဲ့အတွက်အခုတရားအထုတ်တဲ့ယောဂီတွေဒီဦးစင်းတို့ကတော့ခေါ်တာပေါ့ဒီသဘီမှာတရားကြီးရအောင်တရားကြီးသိရအောင်ဆွဲဖို့ပြင်မယ်လို့အခုခုနှစ်ရက်ပြည့်သွားတဲ့အခါကျတော့ဦးစင်းတို့ကဘလောက်ပဲပေါ့ပေါ့မိမိတို့မလိုက်တော့ပါဘူး။ဒါပြည့်ဆိုတော့ခုရဲ့ဆုံးဖြတ်ချက်တရားလည်းပြီးပါပြီလေ။အော်ငါတို့ခုနှစ်ရက်တရားအတိတ်ကစကားဝင်ပဲအတိတ်ကပြီးလို့ရှိရင်တော့ငါတို့လုပ်ရရှိတဲ့အလုပ်တွေပြန်ပြီးတော့လုပ်ပါမယ်။အိမ်ကိုပြန်ရအောင်မယ်ဆိုတဲ့ဒီရည်ရွယ်ချက်တွေဆုံးဖြတ်ချက်တရားလည်းပါလာတဲ့အတွက်ဒါမိမိတို့အဲ့ဒီအခုခုနှစ်ရက်အတိတ်ထံစကံပြည့်သွားတဲ့အခါကျတော့မိမိတို့အိမ်ကြီးပြန်ရောက်ကြအဲမိမိတို့အိမ်ကြီးပြန်ရောက်ကြတဲ့အခါကျတော့ဘာနဲ့ပြည့်မလဲဆိုတော့အဲဒါမိမိတို့အိမ်ပြန်ရောက်ဝင်လို့ရှိရင်ဒီတဲ့ခုနပြောတဲ့ဒီဘဲတွေနဲ့သွားပြီးတော့ပြူတယ်ဘဲဆိုတာရေတော်ထဲမှာပျော်တဲ့အမျိုးကိုရေတော်ထဲမှာပျော်တဲ့အမျိုးဖြစ်တဲ့အတွက်မိမိတို့တို့လည်းဟုတ်အင်းဒီပြန်ရောက်လာတဲ့အခါကျတော့ဒီကာမဂုဏ်အာယုံဆိုတဲ့ရည်ရင်တော့မှမိမိတို့လည်းပြန်ကုခတ်ပြီးတော့လေရောက်ကလှုပ်ရှားကြရအောင်အဲ့ဒါကိုဆိုလိုပြီးတော့ဥစဉ်တို့ဒီတရားစခန်းကြီးဝင်နေတော့ကဆရာတော်ကြီးအဥစဉ်တို့ကိုအဲ့ဒီဥပမာလေးကိုပေးပြီးတော့ဟောပေးပါတယ်ဒါကြောင့်ဥစဉ်ကလည်းတဆင့်ယောဂီတွေကိုအဲ့ဒီဥပမာလေးပြန်ပြီးတော့ဟောပြပြောပြရတာဖြစ်ပါတယ်အဲတော့မိမိတို့လည်းကိုယ်ကိုယ်အိမ်ပြန်ရောက်သွားတဲ့အခါကျတော့ဒီကာမဂုဏ်အာယုံကြီးရောမှညောနေတဲ့ပုံကတတိလေးတွေနဲ့သွားလာပြီးတော့နေလို့ရှိရင်တော့ဒီကာမဂုဏ်အာယုံကြီးရင်တော့မှဥခတ်ရင်တဲ့တတိလေးတွေထားလို့ရှိရင်တော့အဲ့ဒီရင်ရင်တော့မှမနှဲ့ပဲနဲ့ရင်ရင်တော့မှလွတ်မြောက်ပြီးတော့မိမိတို့အဲတိကျင်တဲ့တရားလိုချင်တဲ့တရားကိုရပြီးတော့မှတ်ဖို့နိဗ္ဗာန်ကိုကြည့်တတ်မှာဖြစ်တဲ့အတွက်အဲကိုယ်အိမ်ပြန်ရောက်လို့ရှိရင်လည်းအချိန်ရတယ်လို့ကြိုးစားပြီးတော့အထုတ်ပါလို့ပြောရင်လည်းဥစဉ်ဒီစက္ကန့်တိုင်းဝဲကိုဒီမှာတည်းပဲဒီကုန်းကပဲဆုံးတတ်ရပါတယ်